မျိုးဗီဇာပြည့်ဝပြောင်းလဲမှုသုတေသနလောက်ကနေသူတွေအားလုံးလုပ်ငန်းတွေကိုရပ်ဆိုင်းဖို့တရုတ်နိုင်ငံသက်ပြမြညာဝန်ကြီးဌာနကဒီနေ့ပဲအမိန့်ထုတ်လိုက်ပါတယ်။ကမ္ဘာမှာပထမဆုံးမျိုးဗီဇာပြောင်းလဲထားတဲ့ကလေးငယ်တွေမွေးဖွားနိုင်အောင်ဖန်တီးနိုင်ငံကြောင်းကြေညာခဲ့တဲ့တရုတ်သက်ပြပညာရှင်ရဲ့လုပ်ရဟာတာဝန်မဲ့ရာရောက်ကြောင်းဇီဝစစ်သက်ပြပညာညီလာခံကျင်းပသူတွေပြစ်တင်ပြောဆိုလိုက်ပြီးနောက်မှာပဲတရုတ်စိုးရရဲ့ညွှန်ကြားချက်ထွက်ပေါ်လာခဲ့တာပါ။ဟောင်ကောင်မှာကျင်းပတဲ့လူသားမျိုးဗီဇာပြည့်ပြောင်းလဲမှုဆိုင်ရာဒုတိယကြိမ်နိုင်ငံတကာညီလာခံခေါင်းဆောင်တွေကထုတ်ပြန်ခဲ့တဲ့ဒီနေ့ကြေညာချက်ထဲမှာတော့တရုတ်သက်ပြပညာရှင်ဟေချီယန်ကွာရဲ့ပြောဆိုချက်ပေါ်အလွန်မင်းစိတ်နှောက်ရှက်ဖြစ်ခဲ့ရတဲ့အကြောင်းဖော်ပြထားပါတယ်။တရုတ်သုတေသီဒေါက်တာဟေကတော့ HIV virus ပိုးရှိသူဖခင်ထံကနေရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့အမွှားသမီးနှစ်ယောက်ကို DNA မျိုးဗီဇာပြုရင်ပြောင်းလဲမွေးဖွားပေးခဲ့တဲ့အကြောင်းညီလာခံမှာမနေ့တုန်းကကြေညာလိုက်တာပါ။သူ့လိုရတဲ့ပတ်သက်လို့တင်းလာနေမှာတုန်းကလည်းအွန်လိုင်းမှာဗီဒီယိုတစ်ခုနဲ့ကြေညာခဲ့ပါတယ်။သူတည်ထောင်တာလုပ်ငန်းကိုလျှို့ဝှက်လုပ်ကင်ခဲ့တဲ့အကြောင်းလဲပြောဆိုထားတာပါ။သူဖန်တီးခဲ့ကြောင်းပြောဆိုချက်ကိုတော့တိကျအတည်ပြုလို့မရသလိုကျွမ်းကျင်သူတွေစစ်ဆေးအတည်ပြုနိုင်မဲ့သိပ္ပံပညာဆိုင်ရာစာဆောင်တစ်ခုခုကိုပေးဖို့အစီရင်ခံတာမျိုးလည်းမရှိရပါဘူးပြောဆိုတဲ့အတိုင်းမှန်ကန်ကြောင်းအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့မှဒီလိုရဟာတာဝန်မဲ့ရာရောက်ချောင်းနဲ့နိုင်ငံတကာစံနေနဲ့ကန့်ညင်မှုလည်းမရှိတဲ့အကြောင်းညီလာခံခေါင်းဆောင်တွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါထိပ်သီးညီလာခံမှာဒေါက်တာဟေးဒီနေ့စကားပြောဖို့မူလကစီစဉ်ထားပေမဲ့အစီအစဉ်ကိုဖျက်သိမ်းထားပါတယ်